ငံရေးနဲ့လူ့အခွင့်အရေးဘက်မှပြုပြင်မှုတွေဆက်လုပ်နေရင်မြန်မာအမေရိကန်စစ်ရေးဆက်ဆံမှုကိုတုံ့ပြန်ပေါ်ရအလားအလာရှိကြောင်းယခုလစံပိုင်စင်ကာပူမှာကျင်းပတဲ့အာရှလုံခြုံရေးထိပ်သီးညီလာခံမှာအမေရိကန်ကာကွယ်ရေးကြီးကပြောသွားပါတယ်။အမေရိကန်ဟာအရင်လိုစစ်စခန်းတွေစောက်တော့မှာမဟုတ်ဘဲမြန်မာပြည်အပါအဝင်ဒေသခံနိုင်ငံတွေမိမိကိုယ်မိမိကာကွယ်နိုင်စွမ်းရှိလာအောင်အကူအညီပေးဖို့သာရည်ရွယ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့9လလောက်ကအမေရိကန်လူ့အခွင့်အရေးဆိုင်ရာလက်ထောက်ဝန်ကြီးနဲ့အထူးကိုယ်စားလှယ်ဒက်ရစ်မစ်ချယ်နေပြည်တော်သွားတော့ကလည်းဗိုလ်ချုပ်ကြီးမင်းအောင်နိုင်နဲ့မြန်မာအမေရိကန်စစ်ရေးဆက်ဆံမှုကိုဆွေးနွေးကြောင်းသိရပါတယ်။အမေရိကန်အစိုးရဟာဗမာစစ်အစိုးရကိုစီးပွားရေးဒဏ်ခတ်ရေးယူပြီးစစ်ပစ္စည်းမရောင်းဖို့ပိတ်ပင်ထားပေမဲ့စစ်တပ်မှုအပြန်အလှန်ဆေလွတ်ထားတာကိုမရဆိုင်ပါဘူး။အိုဘားမားအစိုးရလက်ထက်မှာဗမာစစ်ဘုတ်ချုပ်အမေရိကန်မှာစစ်တင်တန်းတက်တာမျိုးရှိပါတယ်။ဒါကြောင့်အမေရိကန်မြန်မာစစ်တပ်ရဲ့ဆက်ဆံရေးဟာလုံးဝပြတ်တောက်သွားတာမျိုးမရှိဘူးလို့ဆိုနိုင်ပါတယ်
။ဗိုလ်ချုပ်ကြီးနေဝင်ကြီးဆိုတဲ့မဆာလာဆိုရှယ်လစ်အစိုးရခင်မှာစစ်အေးတိုက်ပွဲရှိနေသေးတာမို့မြန်မာပြည်မှာတရုတ်ဩစာညောင်းမှာကိုမလိုလားပါပဲ။အမေရိကန်ကအဓိကစိတ်ဝင်စားလာတာဟာဘိန်းဗျူထုတ်လုပ်မှုဖြစ်ပါတယ်။အဲ့ဒီတုန်းကကမ္ဘာမှာစားသုံးတဲ့ဘိန်းဗျူ85ရာခိုင်နှုန်းကိုမြန်မာကထုတ်လုပ်ပါတယ်။အမေရိကန်မှာလည်းရောင်းကောင်းပါတယ်။ဒါကြောင့်မူးယစ်ဆေးနှိမ်နင်းရေးပစ္စည်းကိရိယာနဲ့ရဟတ်ယာဉ်ကိုအမေရိကန်ကထောက်ပံ့ပါတယ်။1962က1985အထိရဟတ်ယာဉ်40ကျော်အမေရိကန်ကပေးပါတယ်။အမေရိကန်ရဟတ်ယာဉ်ကိုဗမာစစ်တပ်ကလက်နက်ဆင်ပြီးတိုင်းရင်းသားလက်နက်ကိုင်တွေကိုတိုက်ခိုက်တဲ့အတွက်အကြီးအကျယ်စကားများခဲ့ရပါတယ်။အမေရိကန်မှာဗမာစစ်မှုရန်တွေစစ်ပညာသင်ခွင့်လည်းရရှိခဲ့ပါတယ်။
ဒါပေမဲ့1988လူဒုဆန္ဒပြပွဲကြီးကိုပြစ်ခတ်နေနေတဲ့အတွက်1988စက်တင်ဘာ23ရက်နေ့မှာမွေးရစီတိုက်ဖြတ်ရေးအပါအဝင်အကူအညီအလုံးရဆိုင်ပြီးလက်နက်ပစ္စည်းမရောင်းဖို့ပိတ်ပင်လိုက်ပါတယ်။1990ရွေးကောက်ပွဲကိုအတိအမှတ်မပြုဘဲလူ့အခွင့်အရေးချိုးဖျက်မှုတွေလုပ်လာတဲ့အတွက်1993မှာအမေရိကန်စစ်လက်နက်ပစ္စည်းနဲ့အတတ်ပညာဗမာစစ်အစိုးရကိုမပေးဖို့ပိတ်ပင်တားမြစ်လိုက်ပါတယ်။အမေရိကန်လုတ်စစ်ပစ္စည်းကိုဂျာနိုင်ငံကဝယ်ယူပြီးမြန်မာပြည်ကိုပြန်ရောက်မယ်ဆိုရင်အမေရိကန်စီကခွင့်ပြုချက်ရယူဖို့လိုပါတယ်။ EU ဥရောပအဖွဲ့ကတော့1988ကတည်းကဗမာအစိုးရကိုလက်နက်မရောင်းဖို့ပိတ်ပင်ခဲ့ပြီးနောက်ပိုင်းမှာဆက်ပြီးပိတ်ပင်ထားပါတယ်။စစ်အတပ်ပညာနဲ့ဝန်ဆောင်လုပ်ငန်းမှာလည်းပိတ်ပင်တားမြစ်ထားပါတယ်။မြောက်ကိုရီးယားနဲ့တရုတ်စီကစစ်လက်နက်ပစ္စည်းရယူပြီးပြည်တွင်းစစ်ဖြစ်နေတဲ့ဗမာစစ်အစိုးရကိုစိုးရိမ်စရာအဖြစ်အမေရိကန်ရေတပ်ဗိုလ်ချုပ်ကြီးRobert Willard ကမနစ်ကပြောဆိုခဲ့ပါတယ်
။ဒါပေမဲ့ဆွေးနွေးပွဲတက်ရောက်တဲ့ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးလာမင်းကဗမာအစိုးရမှအမှုမြူလက်နက်ထုတ်လုပ်ဖို့အစီအစဉ်မရှိကြောင်းအရင်လုံးခဲ့တဲ့သုတေသနကိုဆက်လုံမှာမဟုတ်ကြောင်းပြောဆိုသွားပါတယ်။ဒီလိုလုပ်ဖို့စီစဉ်တဲ့အစိုးရကိုစီးပွားရေးအရာဝိုင်းဝန်းအကြက်ကိုင်းမယ်ဆိုရင်ပြည်ရင်းမှာအကြက်တင်းနဲ့ရင်ဆိုင်လာရမှာမို့အကောင့်ထည့်ဖော်ဖို့အခက်ခဲနဲ့ရင်ဆိုင်လာရမယ်လို့လည်းပြောဆိုသွားပါတယ်။ဒီလိုဖြစ်မလာအောင်ကြိုတင်ကာကွယ်ဖို့အာဆီယံမှာနိုင်ငံရေးစိတ်ဓာတ်ရှိရမယ်လို့လည်းဆိုပါရယ်မလေးရှားနဲ့စင်ကာပူပြဿနာဖြစ်နေတဲ့ Petra Branca John ပိုင်ဆိုင်မှုကို2008မှာအပြည်ပြည်ဆိုင်ရာတရားရုံးကဆုံးဖြတ်တာနဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာကိုရင်းနှီးနှမိတ်သတ်မှတ်ပေးတာကိုစံနမူနာအဖြစ်ဒုတိယဗိုလ်ချုပ်ကြီးလှမင်းကပြောဆိုသွားပါရယ
်အမှုမြူစီမံကိန်းနဲ့မြောက်ကိုရီးယားရဲ့စီရေးအကူအညီကအမေရိကန်မြန်မာစီရေးဆက်ဆံမှုမှာအဓိကပြဿနာတစ်ခုဖြစ်ပါတယ်အမျိုးမျိုးကိစ္စမှာတမန်ရရှင်းသွားရင်တောင်မြောက်ကိုရီးယားကိစ္စကိုရှင်းဖို့အခက်အခဲရှိနိုင်ပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရမှာကုလသမဂ္ဂအရေးယူမှုကိုမတိခိုက်အောင်ဆက်ဆံနေကြောင်းနောက်အခါမှာအဆက်အဆံနည်းသွားဖို့သာရှိကြောင်းဒုဗိုလ်ချုပ်ကြီးလှမင်းကစင်ကာပူမှာရှင်းပြသွားပါတယ်။သမ္မတဦးသိန်းစိန်ကလည်းနှစ်ဆန်းကစင်ကာပူသွားတော့ကတစ်ကြိမ်တောင်ကိုရီးယားသမ္မတနေပြည်တော်လာတော့ကတစ်ကြိမ်မြောက်ကိုရီးယားလက်နက်ကိုမဝယ်တော့ကြောင်းပြောပေမဲ့တမန်ရရှိသူတွေအများကြီးရှိနေပါသေးတယ်။အမအစိုးရကိုတခတ်ပိတ်ဆို့ထားတာကို EU ဥရောပအဖွဲ့နဲ့အမေရိကန်ကရပ်ဆိုင်းလိုက်ပြီးမြန်စစ်လက်နဲ့ပစ္စည်းမရောင်းဖို့ပိတ်ပင်တားမြစ်ထားတာတွေကိုတော့မယုံသိသေးပါဘူး။ဒါကိုကြည့်ရင်အမေရိကန်နဲ့ဥရောပကယုံကြည်လာဖို့ရပ်သားသမိုင်းအစိုးရအနေနဲ့အများကြီးကြိုးစားရအောင်မှဖြစ်ပါတယ်။ပြည်တွင်းမှာထိုးစစ်ဆင်းနေတဲ့ဗမာအစိုးရဟာအိန္ဒိယတရုတ်နဲ့ရုရှားစီကလက်နဲ့ဝယ်ယူနိုင်တယ်လို့ကြားပွဲစားကတဆင့်မြောက်ကိုရီးယားစီကလည်းရယူနိုင်ပါတယ်ခင်ဗျာ။